ခါတော့လူငယ်တစုကျွန်တော်ထံကိုမေးမြန်းလာတဲ့မေးခွန်းတွေကိုပြန်ဖြေကြားဖို့စူးစမ်းကြည့်ပါမယ်။အဲ့ဒီလူငယ်တစုကသူတို့ဖြစ်နေတဲ့ကြံစည်အကြောင်းကိုအခုလိုကျွန်တော်ကိုအသိပေးပါတယ်။သူတို့တွေဟာလုပ်ငန်းတွင်နေတဲ့မှာယာဓုတာဝန်အတန်အသင့်ရထားတဲ့လူငယ်တွေပါ။ဆိုလိုတာကတော့တာမန်သူတို့ဟာခိုင်းတာကိုအကောင့်ထဲဖွားတဲ့အစင်မဟုတ်တော့ပါဘူး။ policy ရေးဆွဲသူအဲမူဝါဒချမှတ်သူများဖြစ်ပြီးတော့အကောင့်ထဲဖော်ရန်အတွက်ညွှန်ကြားရတဲ့အစင်မှရှိတဲ့လူငယ်တွေပါ။အဲတော့ manager ဆိုရင်လက်ထောက် manager လောက်တော့အနည်းဆုံးရှိတဲ့လူငယ်တွေပါ။ကောင်းပါပြီ။သူတို့ကသူတို့လုပ်ခွင့်ထဲမှာကြုံနေရတဲ့ပြဿနာကိုအခုလိုပြောပြပါရစေ။သူတို့အများအားဆုံးဖြတ်ရတဲ့တာဝန်ယူပြီးတော့အလုပ်တာဝန်ခွဲဝေမှုတွေသူတို့ကပေးရပါတယ်။စူရန်ကသူတို့ညွှန်ကြားတဲ့အပေါ်မှာသဘောတူတဲ့လူရှိသလိုသဘောမကျတဲ့လူဘယ်လိုမှမနေတဲ့လူမျိုးစုံရှိကြတာပါပဲ။အဲ့ဒီထဲကမှသဘောမကျတဲ့သူတွေကသူတို့ကိုပေကက်ကလုတာတွေပြီးတော့ဆောင်းငန်းပြောဆိုတာတွေကိုစပြီးတော့ကြုံပါတယ်တဲ့။ဒီထိလဲကျွန်တော်မထူးဆန်းသေးပါဘူး။ဒါဟာလူတွေရှိနေတဲ့မြတ်ကြုံရမယ့်ကိစ္စပါ။ဒါပေမဲ့သူကဘလို့ကြုံရတာလဲဆိုတော့အဲ့ဒီသူတို့ရဲ့စီမံခန့်ခွဲမှုနဲ့အုပ်ချုပ်မှုတွေကိုမကျေနပ်တဲ့ရွယ်တူလူငယ်အချင်းချင်းဘလို့ပြန်ပြောကြသလဲလို့မေးတဲ့အခါကျတော့ခက်တာကတရားဝင်ပြန်ပြီးတော့ပြောတာမျိုးမဟုတ်ပဲနဲ့အလုံးအတူတူသုံးဆွဲနေကြတဲ့ Facebook ခေါ်တဲ့လူမှုကွန်ရက်ပေါ်ကနေပြီးတော့ရေးတဲ့ရေးတာစောင်းမြောင်ပြီးတော့ရေးတာထိကဘာကြီးကဘာရည်ရွယ်ပြီးတော့ရေးတာတွေကိုသူတို့မခံမရနိုင်ဖြစ်နေကြတာကိုလာပြီးတော့ပြောပြကြတာပါသူတို့အနေနဲ့ဒါတွေကိုမသိကြအောင်စောင့်လို့လည်းမရဘူးတဲ့အဲ့တိရသားနဲ့ငုံခံနေလို့ရှိရင်လည်းဒါကတော့စော်ကားလုံးနေလို့သူတို့ခံစားရတယ်ဘယ်လိုတုံ့ပြန်ရမလဲဒါတွေဟာလူ့ဘဝတစ်လျှောက်မှာကြုံနေကြဖြစ်ပေမဲ့အရင်ထက်ထူးခြားတဲ့အချက်ကိုသူတို့ကထပ်ပြီးတော့ရှင်းပြပါတယ်အရင်တုန်းကဒီလိုလူမှုကွန်ရက်တွေခေတ်မစားခင်တုန်းကမဖွင့်လို့ခင်တုန်းကဆိုရင်ကျွန်တော်တို့မှရှိတဲ့မကျေနပ်မှုတွေကိုလူချင်းတွေမှပြောကြတာပါဒါမှမဟုတ်ရင်နောက်ဆုံးသူ့ကိုယ်ရမှာအတင်းအဖျင်းအနေနဲ့လည်းပြောတဲ့လူမရှိဘူးလားရှိပါတယ်ဒါပေမဲ့ကာယကံစင်စီကိုချက်ချင်းရောက်သွားဖို့အင်မတန်ခဲယဉ်ပါတယ်ပုံစံအမျိုးမျိုးပြက်ပြီးတော့မှရောက်ချင်လည်းရောက်မယ်မရောက်ချင်လည်းမရောက်ဘူးပေါ့အခုတော့ခက်နေတာကတယောက်နဲ့တယောက်ဖြစ်လာတဲ့အဲ့လိုလူချင်းချင်းခလုတ်တိုက်မိကြတဲ့ကိစ္စတွေကိုချက်ချင်းလိုင်းပေါ်မှာတင်ထားတဲ့အခါမှာတက်ရောက်မှုကတိတ်ပြီးတော့မြန်ဆန်လုံးပါတယ်စဉ်းစားဖို့အချိန်ကြီးမရပါဘူးစဉ်းစားရဲဆိုတာကျွန်တော်ပြောချင်တာဒီနေရာမှာစကားလုံးကိုပြင်ပေးပါစင်ကြင်မှုအချိန်မရဘူးလို့ကျွန်တော်ဆိုလိုတာပါချက်ချင်းခံစားတဲ့အတိုင်းကိုရေးချလိုက်ကြတဲ့အခါကျတော့တပတ်သားကိုဒီစားနဲ့အဓိကသက်ဆိုင်တဲ့လူဟာအတော်ခံမြင်းစရာဖြစ်တတ်ပါလေ။ဒါနဲ့ပဲလူမှုရေးကိစ္စတွေမှာကွဲကြပြောကြတဲ့တယောက်နဲ့တယောက်မင်းကငါအန်လိုက်ပြီးဘရော့လိုက်ပြီးစသဖြင့်နဲ့အခုမိတ်ဆွေဖြစ်နောက်နေ့ကျရင်မေ့ပြတ်ကြတာတွေများစွာတွေ့ရမှာပါ။ကင်ကြီးထိလည်းအထွေထူးမပြောသေးပါဘူး။အခုကတော့အလုပ်တစ်ခုကိုအတူတူတာဝန်ယူနေရတဲ့တနည်းအားဖြင့်ပြောရင်တလေတဲကိုရောက်အောင်ပန်းနဲ့ရောက်အောင်လှော်နေကြတဲ့သူအချင်းချင်းမှာအဲ့ဒီလိုလိုင်းပေါ်ကနေပြီးတော့ထိကဘာကြီးကဘာသုံးမှုစောင်းမြောင်းတာမကြားတကြားပြောဆိုတာတွေကိုဘယ်လိုတုံ့ပြန်ရမှာလဲငြိမ်နေရင်လဲကြောက်လို့ဒုတိမဟုတ်အစိတ်မရှိဘူးလို့ထင်အောင်ပဲတုံ့ပြန်ပြန်ရင်လဲကိုကတာဝန်ကြီးကြီးယူထားလူဖြစ်နေတဲ့ကြောက်မမားကျင်ဘူးလို့လာပြီးတော့ပြောကြပါတယ်အဲ့တော့ကျွန်တော်တွေ့ဘူးတဲ့တုံ့ပြန်ပုံ၃မျိုးပေါ့လေအဲ့ဒါကိုကျွန်တော်သူတို့ကိုပြန်ပြီးတော့ဖောက်တဲ့ချပါတယ်နံပါတ်၁ကဘယ်လိုလဲဆိုတော့ကိုယ့်ကိုရန်စားတဲ့သူတွေရဲ့အလိုကျတုံ့ပြန်တဲ့သူတွေပါပြောချင်တာကတော့ဗျာစတဲ့နောက်တယ်ဆိုရင်တော့မှစလို့နောက်လို့ကောင်းတဲ့ကလေးတုံ့ပြန်တဲ့တင်းအင်းနဲ့တုံ့ပြန်တဲ့ကလေးမျိုးကိုလူတွေစကြတာပါဘာမှမတုံ့ပြန်နဲ့ပဲဒီတိုင်းကြည့်နေမယ်ဒါမှမဟုတ်ဂယုဆိုင်မှုဆိုတဲ့ကလေးကိုလူတွေဆက်ပြီးတော့မစကြတော့ပါဘူးအဲ့တော့နံပါတ်၁အမျိုးအစားကတော့တစ်ဖက်သားကရန်စတဲ့လူစောင်းမြောင်းပြောဆိုတဲ့လူအကြိုက်ဖြစ်အောင်မိမိကတုံ့ပြန်မိသလားလို့ကျွန်တော်သူတို့ကိုမေးချင်တာပါအဲ့ဒီတုံ့ပြန်မှုမျိုးကတော့တန်တရာကိုအင်မတန်ရှည်စေမဲ့တုံ့ပြန်မှုမျိုးပဲဖြစ်တယ်ပြီးတော့အဲ့ဒီရန်စတွေပို့ပြီးတော့ကြီးလာမယ်လို့ကျွန်တော်ကနားလဲပါတယ်ဒုတိယတမျိုးတစ်စားကိုဆက်ပြီးတော့ကျွန်တော်သူတို့ကိုပြပူးပါတယ်အဲ့ဒါကဘာလဲဆိုတော့အဲ့ဒီရန်စသူတွေအလိုက်ထိကြိုက်ကြေကွဲတာမျိုးမဟုတ်ဘဲနဲ့ပုံမှန်ပြင်းထန်တဲ့ဒေါသများနဲ့ပြန်စိန်ခေါ်တဲ့တုံ့ပြန်မှုမျိုးပါပထမမျိုးစားကတော့အတိနာဝါပြီးတော့တော်တော်စိတ်ထိကြိုက်သွားတယ်ဆိုတော့ပုံစံကိုဝင်သွားလို့စတဲ့သူတွေစောင်းမြောင်းတဲ့လူတွေကအင်မတန်ကြိုက်ပါတယ်ဒုတိယမျိုးစားကတော့ပြန်ပြီးတော့ပုံမှန်ပြင်းထန်တာစိန်ခေါ်လိုက်ပါတယ်အဲ့ဒါကတော့ဘလောက်ကျွန်တော်တို့ဘဝနဲ့တက်လန်းတွေပြီးတော့ပြေးလန်းတွေကိုပိတ်ဆို့တင်လို့ထိကြိုက်တင်လို့ဆိုတာကိုပြန်တုံ့ပြန်စေချင်တာပါတကယ်ကျွန်တော်တွေ့ဘူးတဲ့တချို့နိုင်ငံတွေမှာလူလူချင်းရံဖြစ်ဖို့မဆိုထားနဲ့လက်သီးနဲ့တစ်ချက်ထိုးဖို့ကတော့မှမလွယ်ကူလှပါဘူး။ဘာဖြစ်လို့လဲဆိုတော့ရဲမှတ်တမ်းထဲမှာထိထိခက်ခက်ဖြစ်အောင်ပါသွားမှာဆိုလိုပါ။အဲ့တော့ဘယ်သူမဆိုပါဒေါသနဲ့တုံ့ပြန်ရင်လည်းမှားတတ်ကြပါလေ။အဲ့တော့ဒုတိယအဲ့လိုမျိုးတုံ့ပြန်မလဲမျိုးနောက်ဆုံးနည်းကတော့အများစုလည်းတည်ပြီးသားပါ။ဒါကတော့သူကဥပိ္ပခါပြုခြင်းပါ။တကယ်တော့လိလူရှုတယ်လို့လည်းပြောရတော့မှာပေါ့။ကျွန်တော်ကတော့မြင်သာအောင်ပြောပါတယ်။စာတိုက်မှာရှိတဲ့ကျွန်တော်တို့စာပုံးတွေခွဲရတဲ့လူလို့ပေါ့။ဘယ်မျိုးနဲ့ရောက်တဲ့စာကိုဘယ်ပုံးနဲ့ထက် ပဲနေကိုပို့တာကပဲရုံးကိုပို့ရမှာကပဲစားဆိုပြီးတော့သူကစားတွေကိုဖောက်တော်ဖတ်မနေပါဘူးလိမ့်စာအတိုင်းပဲပုံနဲ့ထည့်ပေးလိုက်တာပါအဲ့မှာထူးခြားတဲ့ခံစားချက်လည်းမရှိပါဘူးလိမ့်စာအတိုင်းပြောရဆိုတာကတော့ရှင်းရှင်းလင်းလင်းပြောရင်တော့အမိုက်ဖြစ်မဲ့အရာတွေကိုစွန့်ပစ်လိုက်တယ်တန်ဖိုးရှိမဲ့အရာတွေကိုတင်ဆက်ရတယ်ဆိုတဲ့ကိစ္စပါပဲဒါကြောင့်မလို့လူရှိနေသည့်ကြုံနေရမယ့်ပြဿနာတ